မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုရိုနာကပ်ဘေးအစိုးရရဲ့သတင်းထုတ်ပြန်မှုလုံလောက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒေဗီလာ16ရက်နေ့စီးနေရမြန်မာနိုင်ငံမှာကိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေလို့သံသယရှိပြီးစစ်ဆေးခဲ့သူ 3,200 ကျော်ရှိတဲ့အ ਨੇ လူပေါင်း85ယောက်မှာဗိုင်းရပ်စ်ကူးစက်ခံထားတာတွေ့ရပါတယ်။အဲ့ဒီလူတွေတဲကလူ4ယောက်သေဆုံးပြီး2ယောက်ရောဂါပျောက်ကင်းသွားပါပြီ။ကြံလူနာတွေကတော့ဆေးရုံအသီးသီးမှာဆေးကုသမှုခံယူနေရပြီးအများစုကရန်ကုန်ဝေဘာကြီးဆေးရုံမှာပါ။နိုင်ငံကလည်းနှိုင်းရှင်ရင်မြန်မာနိုင်ငံရဲ့ဗိုင်းရပ်စ်ကပ်ဘေးအန္တရာယ်ကျရောက်မှုအတော်လေးသက်သာနေသေးတာတွေ့နိုင်ပါတယ်။စစ်ဆေးပြီးလူတရာမှာပိုးတွေ့သူ 2.6 ယောက်နှုံးမဲ့ရှိတဲ့အတွက်တရားမှာ49ယောက်ဗိုင်းရပ်စ်တွေ့တဲ့ပြင်သစ်အယောက်20ဗိုင်းရပ်စ်တွေ့တဲ့အမေရိကန်နဲ့စပိန်14ယောက်တွေ့တဲ့အီတလီတို့နဲ့နှိုင်းရှင်ရင်အများကြီးနည်းနေသေးသလို12ယောက်တွေ့တဲ့ဖိလစ်ပိုင်15ယောက်တွေ့တဲ့အင်ဒိုနီးရှား6ယောက်တွေ့တဲ့မလေးရှားတို့နဲ့လည်းနှိုင်းရှင်ကြည့်နိုင်ပါတယ်။ထိုင်းကတော့မြန်မာနိုင်ငံနဲ့အတူတူဗိုင်းရပ်စ်စစ်ဆေးသူတရားမှာ 2.6 ယောက်တွေ့ပါတယ်။ကမ္ဘောဒီးယား၊ဗီယက်နမ်နဲ့လာအိုတို့ကတော့မြန်မာနိုင်ငံထက်အခြေအနေပိုကောင်းတယ်လို့ပြောနိုင်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြေတွန်းလှန်နေတဲ့အခြေအနေမှာအခက်အခဲပြဿနာတချို့ကြုံနေရသလိုအဲ့ဒီထဲမှာအစိုးရရဲ့သတင်းထုတ်ပြန်မှုပြဿနာမီဒီယာကျင့်ဝတ်ဆိုင်ရာအငြင်းပွားမှုပြဿနာတချို့နဲ့လည်းကြုံတွေ့နေရပါတယ်။ကုတပတ်အဲ့ဒီပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမပေါ်ပေါက်ခင်ကတည်းကအစိုးရဖွဲ့နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်မှုအပေါ်သတင်းမီဒီယာသမားတွေရောပြည်သူတွေကပါကျေနပ်အားရမှုမရှိခဲ့ပါဘူး။နေ့စဉ်ကူးစက်ခံရသူတေဆုံးသူကောင်းမွန်လာသူတွေကိုအချက်လက်နည်းနည်းနဲ့ထုတ်ပြန်ပါတယ်။နောက်ကျန်းမာရေးဝန်ကြီးဌာနကအကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးသိကောင်းစရာတွေပြည်သူတွေလိုက်နာရမယ့်အချက်တွေစတာတွေထုတ်ပြန်ပါတယ်။တကယ်တော့လက်ရှိအချိန်ဟာကပ်ရောဂါဘေးဆိုင်လို့တနိုင်ငံလုံးနေအိမ်ထဲမှာပဲနေနေရတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာဟာတတိုင်းပြည်လုံးနေပယ်အားလုံးပြည်သူအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်နေတာမို့ပြည်သူတွေဟာသတင်းတွေကိုတီးထက်ပိုသိကျင်ကြပါရယ်ဒီအတွက်လည်းအချိန်တိုင်းမှာမေးခွန်းတွေရှိနေပြီးမေးလဲမေးကျင်ကြပါရယ်ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနမှာအဲ့ဒီလိုသတင်းမီဒီယာတွေနဲ့အများပြည်သူမေးတာတွေကိုဖြေကြားပေးမဲ့စနစ်တစ်ခုတည်ဆောက်ထားတာမရှိပါဘူးငခိုတုံးကတော့မေးသမျှတွေကိုဒေါက်တာခင်ခင်ကြီးကဖြေကြားပေးပါရယ်နောက်ပိုင်းဒေါက်တာတာထွန်းကျော်ကိုပြောရေးဆိုခွင့်ရှိသူအနေနဲ့တာဝန်ပေးပြီးနောက်မှာတော့ဘသူမှသူ့ကိုဆက်သွယ်လို့မရတော့ပါဘူးနောက်တစ်ချက်ကတော့ပြန်ကြားရေးဝန်ကြီးဌာနပါပြည်သူတွေစီကကောက်ခံထားတဲ့အခွန်ဘဏ္ဍာငွေအများကြီးတုံးကြီးလဲပတ်နေတဲ့ဝန်ကြီးဌာနပါလက်ရှိကာလမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့ကုန်သွယ်စီးပွားအခြေအနေအလုပ်သမားရေးရာတွေဥပဒေချောင်းဆိုင်ရာတွေဘဏ်နဲ့ငွေကြေးဆိုင်ရာကိစ္စတွေစီးရင်းနဲ့ဒုက္ခတွေပြဿနာတွေပညာရေးကိစ္စတွေစသဖြင့်ပြည်သူတွေသိချင်တာအလွန်များနေတဲ့အချိန်မှာဒီအတွက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘာမှလုပ်ပေးနေတာမတွေ့ရပါဘူးပြန်ကြားရေးကထုတ်ဝေထုတ်လွှင့်နေတဲ့သတင်းစာရေဒီယိုရုပ်မြင်သံကြားလိုင်းတွေမှာတော့ဖျော်ဖြေရေးနဲ့ဝါဒဖြန့်ချီရေးလောက်ပဲလုပ်နေတာတွေ့ကြရပါတယ်
။အစိုးရဟာကပ်ဘေးပြဿနာနဲ့ပတ်သက်ပြီးသတင်းမားတွေမဖြန့်ကြပါနဲ့ကောလာဟလတွေမတင်ကြပါနဲ့စသဖြင့်ပြောဆိုနေပေမဲ့အခြားတစ်ဖက်မှာတော့ပြည်သူတွေသိသင့်သိထိုက်တာတွေကိုဖြေပေးတာရှင်းလင်းပေးတာမျိုးလုပ်မပေးပါဘူး။ပုဂ္ဂလိကသတင်းစာတွေနဲ့မီဒီယာလုပ်ငန်းယာယီရက်ဆိုင်ထားတဲ့ကြံကာလအတွင်းမှာတော့ပိုဆိုးပါတယ်။ပြပသန့်လွှင့်မီဒီယာတွေကထုတ်လွှင့်တာတွေကလွဲရင်ပြည်သူတွေဘာသတင်းချက်လက်တွေကိုမှသိမသိကြရတော့ပါဘူး။နောက်ပြဿနာတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူသံသယနဲ့စောင့်ကြည့်စခန်းတွေမှာနေရသူတွေရဲ့နာမည်နဲ့အချက်လက်တွေဖော်ပြသိမသိပြဿနာပါ။တချို့ကတော့ဒီလိုဖော်ပြခြင်းဟာကာကွယ်ရှင်ရဲ့ privacy ချိုးဖောက်သလိုဖြစ်တယ်။မီဒီယာကျင့်ဝတ်နဲ့လည်းမညီနိုင်ဘူးဆိုပြီးပြောဆိုကြပါတယ်။
ဒီနေရာမှာရှင်းရှင်းလင်းလင်းသိဖို့လိုတာကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာဘယ်လိုလူမျိုးတွေလဲဆိုတာပါ။သူတို့ဟာကိုယ့်ဘာသာကိုမသိလိုက်ဘဲအသက်ရှူလမ်းကြောင်းကနေတဆင့်ဗိုင်းရပ်စ်ကူးစက်ခံရသူပါ။ဘာပြင်းမှုမှလုံထားသူတွေမဟုတ်တလို့ရာဇဝတ်မှုကျူးလွန်ခံရတဲ့တားဟောင်တွေလည်းမဟုတ်ပါဘူး။နောက်တစ်ခုက AIDS ရောဂါဆိုရင်သွေးသွင်းတာကတဆင့်ဆေးထိုးအပ်ကတဆင့်ကူးစက်နိုင်တယ်လို့လိမ်ဆက်ဆံရာကလည်းကူးစက်နိုင်တဲ့ရောဂါဖြစ်ပါတယ်။ဒ ဒါကြောင့်လူတချို့ဟာလူချင်းဝတ်ဆိုင်ရာနဲ့ဆက်ဆက်ပြီး AIDS ယောဂသည်တွေကိုမှာယွင်းတန်တရားထားတာမလိုလားတာခွဲခြားဆက်ဆံတာမျိုးလုပ်လို့ရှိပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာ AIDS လူနာတွေနဲ့လည်းနည်းနည်းလေးမှမတူပါဘူး။ဒီအတွက်လူတယောက်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်ထုတ်ဖော်တာပြောဆိုတာဟာအဲ့ဒီလူကိုနှိမ်ချရာစော်ကားရာလည်းမရောက်သလိုလူချင်းဝတ်ချိုးဖောက်လို့လည်းမဖြစ်စေပါဘူး။နောက်ပြဿနာတစ်ခုကကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးရဲ့သဘောသဘာဝပါ။ကမ္ဘာလုံးဆိုင်ရာကပ်ဘေးပြဿနာကိုအောင်မြင်အောင်ကင်တွယ်စီမံခန့်ခွဲနိုင်ခဲ့တဲ့ထိုင်ဝမ်လိုကိုရီးယားလိုနိုင်ငံတွေရဲ့နမူနာအရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြ мян ဆန်ဆန်ရှာဖွေနိုင်တာထိတွေ့ဆက်ဆံခဲ့သူတွေရဲ့နောက်ကြောင်းကိုမှန်မှန်နဲ့မြ мян ရှာနိုင်တာလိုအပ်ရင်အဲ့ဒီလူတွေကို quarantine လုပ်စေတာအဲ့ဓာရီပြည်သူတွေကိုသတင်းအချက်လက်မှန်မှန်နဲ့မြ мян သိကြစေပြီးကာကွယ်နိုင်အောင်ဆောင်ရွက်ပေးတာမျိုးပဲဖြစ်ပါတယ်ဒီအတွက်ဗိုင်းရပ်စ်ကူးစက်ခံရသူတွေကိုပြည်သူတွေသိလာရင်သူတို့နေထိုင်ရာအလုပ်လုပ်ကံရာကိုသိလာအချက်လက်တွေရလာရင်ကိုကိုတိုင်းထိတွေ့ခဲ့သူဟုတ်မဟုတ်ဟုတ်ရင်သက်ဆိုင်ရာစီတည်င်းပို့လိုအပ်သမျှဆက်ပြီးဆောင်ရွက်နိုင်မှာဖြစ်ပါတယ်ဒီလိုလုပ်နိုင်လေလေကို့မိသားစုအတိုင်းဝိုင်းကိုမကူးဆက်အောင်ကာကွယ်ပြီးသားဖြစ်တယ်လို့ဗိုင်းရပ်စ်ပြန့်နှံ့မှုကိုပိုးပြေးကာကွယ်ဟန်တားနိုင်မှာဖြစ်ပါတယ်တခုပဲသတိပြုဖို့လိုပါတယ်ဗိုင်းရပ်စ်ကူးစက်ခံထားရသူတွေတန်တရားနဲ့စောင့်ကြည့်ခံရသူတွေကိုပတ်ဝန်းကျင်လူအတိုင်းဝိုင်းကမကောင်းမြင်ပြီးဖယ်ကျင်တာမျိုးမလုပ်မိကြလေအောင်ဖြစ်နိုင်ရင်စာနာထောက်ထားမှုနဲ့ကူညီဖေးမကြဖို့ကြဲကြဲပြန့်ပြန့်အသိပညာပေးရေးလုပ်ဖို့ဖြစ်ပါတယ
်။အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လက်ရှိကပ်ဘေးကိုရင်ဆိုင်တွန်းလှန်မှုမှာအစိုးရဟာအရင်ဘဲအာဏာရှင်အစိုးရတွေနဲ့မှမတူအောင်စွန့်စွန့်တမန်လုတ်ကင်ဆောင်ရွက်အကောင့်ထဲပေါ်နေတာချမ်းသာသူတတ်နိုင်သူတွေကလည်းကူညီနေကြတာပြည်သူတွေကလည်းအစိုးရလမ်းညွှန်ချက်တွေကိုလိုက်နာနေကြတာငြင်းမရတဲ့အချက်ပါ။ဒီလိုအခြေအနေကောင်းအောင်မှာကျန်းမာရေးနဲ့ပြန်ကြားရေးဝန်ကြီးဌာနတွေသာတည်င်းထုတ်ပြန်မှုတွေကိုဒီထက်ထိတိယောက်လုတ်ကင်ဆောင်ရွက်နိုင်ခဲ့ရင်ကိုရိုနာကပ်ရောဂါဘေးတိုက်ဖြစ်မှုလုပ်ငန်းဒီထက်ပိုထိရောက်အောင်မြင်နိုင်မယ်ဖြစ်ကြောင်းပါ